အမေရိကန်ပြည်ထောင်စုဝက်စကွန်ဆန်ပြည်နယ်ကနိုရှာမြို့မှာလူမဲတယောက်ကိုရဲကပြစ်ခတ်တဲ့အပေါ်မဖြေနှက်လို့သုံးရဆက်တိုက်ဆန္ဒပြမှုရဲ့အတွင်းမှာလူတယောက်တနက်တန်ရနဲ့တိတ်ဆုံးခဲ့ပါတယ်။ဒီကနေ့ညပိုင်းကနေပုတ်ထူးနေ့ကုရဲအထိဆန္ဒပြမှုရဲ့အတွင်းမှာတခြားသူတို့ချို့လဲတနက်နဲ့ပြစ်ခံရလို့ဒဏ်ရာရခဲ့ကြပါတယ်။ကနိုရှာမြို့တရားရုံးသားမှာဆန္ဒပြသူတွေနဲ့ဘေးကရပ်တည်နေကြသူတွေကြားထိတ်တိုက်တွေးမှုဖြစ်ခဲ့ခြင်းမှာအခုလိုပြစ်ခတ်မှုဖြစ်တာလို့သတင်းဌာနတချို့ကပြောပါတယ်။ပြောင်းရွှေ့တနက်နဲ့လူတယောက်ကိုရဲကလိုက်ရှာနေတယ်လို့လည်းသတင်းတစ်ခုကဖော်ပြပါတယ်။မြေကြီးပေါ်လဲကျသွားသူတယောက်ကလူအုပ်ထဲကိုတနက်နဲ့ပြစ်ခတ်နေတယ်ဆိုတော့လက်ကောင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုတစ်ခုလည်းလူမှုကွန်ရက်တွေပေါ်မှာတွေ့ရပါတယ်။အခုလိုပြစ်ခတ်မှုတွေမဖြစ်ခင်ကတရားရုံးရှိမှဆန္ဒပြသူတွေကိုလူစုခွဲဖို့ကြိုးစားတဲ့ရဲတွေနဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခဖြစ်ခဲ့ပါတယ်။အသက်29နှစ်အရွယ်ဂျေကော့ဘ်ဘလိတ်ဆိုတဲ့လူမဲအမျိုးသားကိုတနင်္ဂနွေနေ့ကရဲတွေကအနီးကပ်တနက်နဲ့ခုနှစ်ချက်ပြစ်ခတ်မှုအပေါ်မှာမချိန်မဲ့လို့အခုလိုဆန္ဒပြမှုတွေဖြစ်နေတာပါ။ Jacob Blake ဟာခါအောက်ပိုင်းကစပြီးအောက်ပိုင်းတည်သွားတယ်လို့သူရဲ့ဖခင်ကပြောပါတယ်။ယာယီဖြစ်တာလားတသက်လုံးအောက်ပိုင်းတည်သွားတာလားဆိုတာဆရာဝန်တွေကမပြောနိုင်သေးဘူးလို့ဖခင်ဖြစ်သူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။